မင်္ဂလာပါရှင်ဗီဒီယိုကိုရေးလာကြတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးဖို့ရှိပါတယ်တော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းမေတ္တာတည်းလက်ဆောင်ပေးဦးမှာဖြစ်ပါရဲ့နော်ဒီကနေ့တော့ကျမတို့ VOA မြန်မာပိုင်းကတင်ဆက်ပေးတဲ့သတင်းဆောင်မတွေသတင်းသုံးသပ်ချက်တွေကိုနားဆင်ကြည့်ရှုပြီးတော့တုံ့ပြန်ရေးသားလာကြတဲ့တော်ရရှင်တွေရဲ့အစာတွေကိုပြန်ကြားပေးသွားမှာဖြစ်ပါရဲ့ရှင်အခုအရင်ဦးဆုံးမြန်မာနိုင်ငံစီးပွားရေးအခြေအနေနဲ့ပတ်သက်ပြီးတော့ဖော်ပြခဲ့တဲ့ဆောင်မတွေပေါ်မှာတော်ရရှင်တွေရဲ့တုံ့ပြန်ချက်တွေကိုပြောပြပေးသွားပါမယ်ကျမတို့ဇွန်လတုန်းကတင်ဆက်ပေးသွားတယ်မြမစီပေါ်ရီတကယ်ပဲတိုးတက်နေပြီလားဆိုပြီးတော့စနေညတိုက်ရိုက်လေလိုင်းစီစီမှာကိုအောင်လွင်ဦးဆွေးနွေးထားတာနဲ့ပတ်သက်ပြီးတော့တော်ရရှင်တုံ့ပြန်ရေးသားလာကြတာတွေကိုလည်းပြောပြပေးကြပါတယ်တော်ရရှင်ရဲဟင်းစော်က
မြမနိုင်ငံမှာစီပေါ်ရီလောက်ကံများလင်းမြန်စွာတိုးတက်ပြောင်းလဲစေချင်တာပြည်ပရောက်မြမအလုပ်သမားများနဲ့မြမပြည်သူပြည်သားတိုင်းမှာပဲခင်ဗျာကျွန်တော်တို့မျှော်လင့်ထားတဲ့အစိုးရစီလက်ထက်မှာစီပေါ်ရီတိုးတက်မတက်တော့မသိရပါဂုံစင်းတုန်းကတော့ညှင့်တက်လာအမှန်ပါမြန်မာပြည်စီးပွားရေးအလင်းမြန်တိုးတက်ပြောင်းလဲလာပြီးအိန္ဒိယနိုင်ငံများကိုကြော်တက်ချင်ပါတယ်နိုင်ငံသားတိုင်းအစိုးရကိုအားကိုးမနေပဲကိုယ်ဟာကိုကိုပြီးတက်နိုင်တဲ့ဘက်ကတစ်ဖက်တစ်လမ်းကူညီကြရင်မကြခင်တိုးတက်ပြောင်းလဲလာမှာအမှန်ပါကျေးဇူးတင်ပါတယ် VOA 1တော်သားတွေကျမ်းပါစီအောင်ဆုတောင်းလိုက်ပါခင်ဗျာ
မြန်မာနိုင်ငံမှာစီးပွားရေးတိုးတက်မတက်တော့မသိကုံစည်နှုံးတွေကြီးညင်လာတာကတော့အမှန်ပဲလို့ရေးလာပြီးတော့ဒီတော်ရရှင်ကတော့ဒီအစိုးရကိုတိတ်ပြီးတော့အားကိုးမနေပါနဲ့လို့ပြောလာပါတယ်တော်ရရှင်ဦးမင်းမင်းကတော့ဒီမြန်မာနိုင်ငံစီးပွားရေးတိုးတက်မှုကဘာများလိုအပ်နေလဲဆိုပြီးတော့သူမြင်တဲ့အချက်ကိုထောက်ပြလာတာပ
ါမြန်မာနိုင်ငံမှာဘာပဲလုပ်လို့ရှေ့ကအားကျိုးမှန်တက်လုပ်ပြီးနောက်ကအောင်မြင်မှုရှိရှိမရှိရှိသူတေသနာတေချာလုပ်တာအားနည်းချက်ရှာပြီးပြင်ဆင်ဆောင်ရွက်နိုင်တာအားနည်းတယ်လို့မြင်ပါတယ်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့စီမံချက်ကောင်းကောင်းနဲ့စနစ်တကျဆောင်ရွက်နေသလိုတကယ်ရလက်အမှန်ကိုလည်းအစိုးရဌာနကစည်ရင်းလိမ်တွေကိုအခြေမခံပဲအမှန်တကယ်ထဲထဲဝင်ဝင်လေ့လာပြီးတော့အားနည်းချက်တွေကိုအပြေရှားအမြဲပြုပြင်သွားမယ်ဆိုရင်အားလုံးကတက်ညီလက်ညီဆောင်ရွက်သွားကြမယ်ဆိုရင်အောင်မြင်လိမ့်မယ်လို့ယုံကြည်ပါတယ
်ရှေးကအလုပ်ပြင်မဲ့လဲနောက်ကနေပြီးတော့သူတေသနာလုပ်အားနည်းချက်ကိုတခြားရှာပြီးတော့ပြင်ပြီးပြင်ဆင်ဖို့အတွက်လိုအပ်ပါတယ်ဆိုပြီးတော့ဒီတော့ရရှင်ဦးမင်းမင်းအကြံပြုလာတာဖြစ်ပါတယ်ရှင်အခုတော့တော့ရရှင်နေဒီ VOA မြန်မာပိုင်းကထုတ်လွှင့်တင်ဆက်ပေးတဲ့သတင်းဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တို့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးသားလာတာတွေကိုဖော်ပြပေးနေတာခဏနားပြီးတော့ကြားဖြတ်ပြီးတော့တော့ရရှင်နေကိုအနောက်တိုင်းဒေးလီတပုတ်နဲ့ဖြောပြပေးကြပါရနော်American နာမည်ကျော် Wayne Rock အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Bon Jovi အဖွဲ့ရဲ့73ချက်မြောက်တေးတက်ပြား This House is Not For Sale တေးတက်ပြားရဲ့တေးစီရီခေါင်းစဉ်တစ်ချင်း This House is Not For Sale ဆိုတဲ့တစ်ချင်းနဲ့ဖြောပြပေးကြပါတယ်ဒီအိမ်ကရောင်းရံမဟုတ်ပါလို့ဒိဗေရပါတယ်ဒီတေးတက်ပြားကသူတို့အဖွဲ့အတွက်သူတို့ရဲ့ Lead Guitar သမား Richie Sambora မပါရနဲ့ထွက်တဲ့ပထမဦးဆုံးတေးတက်ပြားပါပြီးတော့သူတို့ရဲ့ Lead Guitar သမားအစ်ဖြစ်တဲ့ Phil X ပထမဦးဆုံးပါဝင်တိခတ်ပေးတဲ့တေးတက်ပြားလည်းဖြစ်ပါတယ်ဒီတေးတပြားကောင်းစဉ်နာမည်နဲ့တချင်းကိုတော့အဖွဲ့ရဲ့ပင်နိုင်ဆိုရှင် John Bon Jovi ကိုယ်တိုင်ပါဝင်ပြီးတော့ရေးဆက်ထားတာပါတချင်းကဂုံတိတ်ခါပိုင်းနဲ့ပတ်သက်လို့ဆက်ဆိုထားတဲ့တချင်းဖြစ်ပြီးတော့တချင်းနဲ့မှာပါတဲ့ These four walls have got a story to tell ဒီနေရာလေးပတ်မှာပြောကြရတဲ့အများကြီးရှိတယ်ဆိုတော့ကတော့သူတို့အဖွဲ့ဝင်လေးဦးကိုရည်ညွှန်းပြီးတော့ပြောထားတာဖြစ်ပါတယ်သူတို့အဖွဲ့ပြီးခဲ့တဲ့3နှစ်အတွင်းမှာဖျက်တမ်းကျော်ဖြတ်လာရတဲ့အခြေအနေသူတို့တွေပို့ပြီးနီးကပ်လာကြတာတွေကိုဒီတချင်းနဲ့မှာတွေ့ရပါတယ် This heart, this soul, this house is not for sale. ဒီတခြင်းဒီဝိညာဉ်ဒီအိမ်ကရောင်းရံမဟုတ်ပါလို့ဆိုပါတယ်ဒီတေးတပြားကဘေးဘော်အကောင်ဆုံးတေးတပြား200ချင်းမှာနံပါတ်1ထိရောက်တာကြောင့် Bon Jovi အဖွဲ့ရဲ့ထွက်ပြီးသမျှအခွေတွေထဲအကောင်ဆုံးတေးတပြားနံပါတ်1ဖြစ်တဲ့6ချက်မြောက်တပြားဖြစ်ပါတယ်။ပြီးတော့ခုလိုမျိုးအကောင်ဆုံးတေးတပြားရှင်းဝင်တဲ့နေရာမှာလည်းသူ့နောက်ဆုံးထွက်တဲ့တေးတပြား4ချက်လုံးအခုတေးတပြားအပါဝင်ရက်တိုက်ပဲနံပါတ်1ချိန်တာပါ။ကဲဒီတေးတပြားရဲ့အရင်ဦးဆုံးထွက်တဲ့တခြင်းလည်းဖြစ်နောက်ပြီးတော့တေးတပြားကောင်းစဉ်တခြင်းနာမည်လည်းဖြစ်တဲ့ This House is Not For Sale ကိုနားချင်ကြည့်ပါအောင်နော်။I'm coming home. This house is not for sale ကိုနားဆင်ကြရပါရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေအတွက်ဒီတော်ရရှင်တွေသဘောကျမယ်။မြန်မာတစ်ချင်းလေးစပုံနဲ့မြေတားတေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်။အခုတော့တော်ရရှင်တွေကိုခုနကတော့ဒီ VOA အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဒီဆွေးနွေးတဲ့အကြောင်းအရာတွေတင်ပြတဲ့အကြောင်းအရာတွေပေါ်မှာတော်ရရှင်တွေရဲ့ထင်မြင်ယူဆချက်တွေဒီဆွေးနွေးမေးမြန်းသူတွေရဲ့စကားသံတွေကိုပြန်ပြီးတော့သူတို့အမြင်နဲ့တုံ့ပြန်ထားတဲ့တော်ရရှင်တွေရဲ့ကိုယ်ပိုင်အမြင်တွေကိုဆက်ပြီးတော့ဖော်ပြပေးသွားချင်ပါတယ်။အဖက်စင်တင်းငရီနေတိုင်းထုတ်လွှင့်ပေးနေတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာတော့တိုးတက်မှုနှေးကွေးနေတဲ့မြန်မာနိုင်ငံရေးဆိုတဲ့ခေါင်းစဉ်နဲ့ကိုသားညွန့်က88မျိုးဆက်ခေါင်းဆောင်တဦးဖြစ်သူကိုထွေးကျော်နဲ့တွေ့ဆုံဆွေးနွေးခဲ့တာပါဒီအကြောင်းအရာအချင်းချုပ်ပြန်ပြောပြောရမယ်ဆိုရင်တော့နှစ်ပေါင်းများစွာကြာနိုင်ငံရေးစီးပွားရေးလူမှုရေးအခြေခံအဆောက်အအုံတွေမြန်မာနိုင်ငံမှာပျက်စီးရိုရင်းခဲ့တာမလို့ NLD အစိုးရအနေနဲ့ဒီအခြေခံအဆောက်အအုံတွေကိုပြန်ပြီးတည်ဆောက်နေစေကာလမှာချက်ချင်းဆိုသလိုတိုးတက်ပြောင်းလဲမှုတွေမဖော်ဆောင်နိုင်ဖြစ်နေရတယ်ဆိုပြီးတော့88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုထေးကျွဲကပြောသွားတာပါဦးသိန်းစိန်အစိုးရအချင်းကအတွင်ကူးပြောင်းမှုဖြစ်ပြီးတော့ပြုပြင်ပြောင်းလဲမှုတွေကိုတော့အခုအစိုးရလက်ထက်မှာစတင်နေရတာဖြစ်တယ်လို့လည်းသူကဆိုပါတယ်ဒီအမေရိကန်ပြည်အောင်စုကိုရောက်ရှိပြီးတော့ဒီ Washington DC VOA Studio ကိုရောက်ရှိလာခိုင်းမှာကိုထေးကျွဲကိုကိုသားညုံမေးမြန်းခဲ့တာဖြစ်ပါတယ်ဒီဆွေးနွေးမေးမြန်းရန်ကိုနားဆင်ပြီးတော့ပြန်ပြောင်းတုံ့ပြန်လာတဲ့သူကတော့ဦးမောင်မောင်ခင်ဆိုတဲ့တော်ရရှင်ပါ
1962တက်မလို့အနာသိမ့်လိုက်ကလေးကမြန်မာနိုင်ငံကအဖက်ဖက်ကချွတ်ချုံကြခဲ့တာပါနိုင်ငံရေးစီးပွားရေးလူမှုရေးပညာရေးအားလုံးမှာပဲအရင်ဦးသိန်းစိန်စိုးရလက်ထက်မှာတိုင်းပြည်စီးပွားရေးတိုးတက်ခဲ့တာမဟုတ်ပါဘူးတိုင်းပြည်မှာရှိတဲ့တရားစာလောက်တွေအကုန်လုံးကိုနှိစက်ရလုပ်ငန်းရှင်တွေနဲ့လဝါချင်းရိုက်ပြီးတော့လုပ်ပိုင်ခွင့်တွေပေးခဲ့တာပါတောင်သူလယ်သမားတွေရဲ့လေယာဉ်တွေကိုယော်ကြီးမပေးဘဲနဲ့လုပ်ငန်းရှင်တွေကိုလုပ်ခွင့်ပေးခဲ့တယ်နောက်သူတို့စစ်ဘုတ်ချုပ်တွေကိုယ်တိုင်လေယာဉ်ကပေါင်းများစွာသိမ်းယူပြီးတော့ကိုယ်ပိုင်တရားချံတွေလုပ်ခဲ့တာပါအရင်ခေတ်တွေကလုပ်ခဲ့တဲ့အရှုပ်တွေမှန်လည်းများကိုပြည်သူတင်ထားတဲ့ energy အစိုးရကလွှတ်တော်ထဲမှာဖြတ်သိမ်းတဲ့ဥပဒေဖြတ်သိမ်းပြဋ္ဌာန်းတဲ့ဥပဒေတွေပြဋ္ဌာန်းနေရပါတယ်။လေယာယော်ကြီးမရခဲ့တဲ့လေသမားတွေကိုယော်ကြီးပေးတယ်၊ပြုပြင်ပြောင်းလဲရေးကိုလုပ်ပေးနေတာတော့အများကြီးပါပဲ။ဒီကြားထဲအတိုက်ခံပါတီတွေဘက်က energy လုပ်နေတဲ့လုပ်ငန်းတွေမအောင်မြင်အောင်ညီမျိုးမျိုးနှောက်ယှက်နေတာတွေ့နေရပါတယ်။အချို့တိုင်းသားတက်တွေကနှစ်ပေါင်းများစွာတရားစစ်သားတွေကိုတစ်ဖက်နိုင်ငံကိုလွတ်လွတ်လပ်လပ်နဲ့ခိုးထုတ်ရောင်းစားနေရတာကိုအကြိုက်တွေ့နေတဲ့အတွက်တကယ်စိတ်ရင်းနဲ့ညီငယ်ကြီးယူကြတော့မယ်မထင်ပါဘူးတက်မတော်နဲ့အဆူရဘက်ကတော့ညီငယ်ကြီးအတွက်ပင်လုံးညီလာခံလူမျိုးကိုတော်မှလုပ်ပေးပြီးကြိုးစိုးနေတာတော်မှကြင်ညာချက်အမျိုးမျိုးထုတ်နေကြတာတွေ့နေရပါတယ်အဓိကကဒီ NCA လက်မှတ်ထိုးထားနိုင်လို့ရှိရင်အကောင်းဆုံးပါလို့ပြည်သူတယောက်အနေနဲ့မျှော်လင့်ပါတယ်နောက်ဆုံးပြောချင်တာလေးတစ်ခုကတော့ NLD ကိုထောက်ခံတဲ့ပြည်သူတယောက်အနေနဲ့တိုင်းပြည်ချက်ချင်းတိုးတက်မှာကိုလည်းမမျှော်လင့်ပါဘူးလက်ပီးလက်ယူကင်းတဲ့အဆူရတရားပေါ်ထွန်းလာဖို့သာလောလောဆယ်မျှော်လင့်ပါတယ်အခြေခံစီးပွားရေးတွေတိုးတက်လာဖို့လားလောလောလတ်လတ်ငါးနှစ်မှာတိုးတက်လာဖို့မျှော်လင့်ထားပါတယ
်အစိုးရတက်လက်ထက်မှာစီးပွားရေးတိုးတက်ဖို့အချိန်ပေးစောင့်ရမယ်နိုင်ငံရေးပြောင်းလဲဖို့လည်းအကောင်းဆုံးမျှော်လင့်ထားပါတယ်လို့ဒီတော်ရရှင်ဥမမောင်ခင်ကရေးလာတဲ့အချိန်မှာတော့နောက်တော်ရရှင်တူကနာမည်တော့ရေးမထားပါဘူးဒီတော်ရရှင်ကဒုက္ခတွေပြဿနာ NLD အစိုးရအကင်တွေပုံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ VOA ကတင်ဆက်ပေးခဲ့တဲ့ဆက်သွယ်မေးမြန်းချက်ပေါ်မှာတော်ရရှင်တယောက်တုံ့ပြန်လာတာဆက်ပြောပြပေးပါမယ်ဗိုလ်တပူနေ့တိုင်းတင်ဆက်ပေးနေတဲ့မြမမျက်မှောက်ရေးရာဆွေးနွေးခန်းအစီအစဉ်မှာတင်ဆက်ပေးသွားတာဖြစ်ပါတယ်မြန်မာနိုင်ငံကကမ္ဘာပေါ်မှာဒုက္ခတွေဖြစ်ပေါ်စေမှုအများဆုံးနိုင်ငံစီးမှာတော်တော်လေးကိုအရှိနာရောက်ပြီးနံပါတ်၈အဆင့်မှာရှိနေတယ်ဆိုပြီးကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကတက်မှတ်ထားတာပါဒီ NLD အစိုးရတက်လာခဲ့ရင်တခြားပြဿနာတွေနဲ့အတူဒုက္ခသည်ပြဿနာလည်းလျော့ပါသွားလိမ့်မယ်လို့အရင်ကမျှော်လင့်ခဲ့တာတွေလည်းရှိပါတယ်အဲ့တော့ဒီတကယ်တမ်းလက်တွေ့ NLD အစိုးရတက်လာတဲ့အချိန်မှာအခြေအနေဘယ်လိုရှိလဲဆိုတာကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးပြည်အောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုဦးကျော်စံသာဆက်သွယ်ပြီးမေးမြန်းဆွေးနွေးတင်ပြထားတာဖြစ်ပါတယ်ဒါဟုတ်တုံ့ပြန်လာတဲ့တော်ရရှင်ကတော့ဟုတ်ကဲ့ဒီတော်ရရှင်ကဒေါက်တာဝင်းမြတ်အေးပြောတာထောက်ခံပါတယ်တဲ့
ဒေါက်တာဝင်းမြတ်ကြီးပြောတာကိုထောက်ခံပါလေနှစ်ပေါင်း50ကျော်လောက်ပြည်တွင်းဆက်ဖြစ်နေတဲ့တိုင်းပြည်အနေနဲ့ဒုက္ခတွေအမျိုးမျိုးရှိနေတာပါပြည်သူတယောက်အနေနဲ့ဘေးကကြည့်ပြီးတော့ပြောရရင်ပြည်သူတင်ထားတဲ့အနေဒီအစိုးရလက်ထက်တနည်းကျော်အတွင်းမှာအစိုးရတွေတင်ခဲ့တဲ့နိုင်ငံခြားချွေးမြီတွေပြန်ဆက်နိုင်နေပါပြီတဘောဝဘေးကယ်ဆယ်ရေးနဲ့ဆေးဘေးဆောင်ဒုက္ခသည်တွေအတွက်အချိန်နဲ့တပြေးညီကယ်ဆယ်ရေးနဲ့ပြည်လဲထူထောင်ရေးတွေလုပ်နိုင်နေပါတယ်ရေရှည်လူမှုထောက်ပံ့မှုအနေနဲ့အသက်60ကျော်ဖိုးဖွားတွေအတွက်ထောက်ပံ့ငွေတွေကို3လတစ်ကြိမ်ဧပြီလကစပြီးတော့ပေးနေပါပြီကိုဝင်ဆောင်တွေအတွက်လစဉ်ထောက်ပံ့ငွေကိုခလေးသက်နှစ်နှစ်အထိထောက်ပံ့နိုင်အောင်စီစဉ်နေပါတယ်ပြောစရာတွေကတော့အများကြီးပါကျွတ်တို့ပြည်သူတွေကတော့လက်ပေးလိုက်ယူခြင်းပြီးပွင့်လင်းမြင်သာတဲ့အစိုးရတက်ကိုလိုချင်နေတာပါအန္တရာယ်အစိုးရကပြည်သူတွေလူလားချင်းနဲ့တစ်ဆက်သေးဖြစ်ပါစေလို့မျှော်လင့်နေပါတယ်
။တိုင်းပြည်ကိုပြန်ပြီးထူထောင်နေတဲ့တစ်ချိန်တည်းမှာပဲစစ်ပေးဆောင်ဒုက္ခသည်တွေကိစ္စကိုလည်းတပြိုင်နက်တည်းကင်တွယ်ပြီးလှုပ်ဆောင်နိုင်ရင်ကောင်းပါတယ်ဆိုပြီးဒီတော်ရရှင်သူ့ရဲ့အမြင်ကိုပြောလာတာပါ။တော်ရရှင်ရဲ့စာရီးပြန်ကြားတာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။ Fury တော်ရရှင်နေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းညာရင်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ်။Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့တင်ပြချင်ပါတယ်ရှင်။အခုတော့တော်ရရှင်တွေကိုမြန်မာသချင်းလေးတပုတ်နဲ့မြစ်တာတေးလက်ဆောင်ပါချင်ပါတယ်။လွန်ခဲ့တဲ့အနှစ်20လောက်ထဲကထွက်ခဲ့တဲ့သချင်းလေးပါ။ဒါမဲ့လည်းမဟောင်းမင်းနဲ့အမြဲတမ်းမှန်ကန်နေမဲ့လောကရဲ့နေရာမှာတရားအကြောင်းဖွဲ့ဆိုထားတာဖြစ်ပါရဲ့။ဆောင်းလိုင်းရေးသားပြီးဆောင်းလိုင်းအေဂျင့်မေစီသူလွင်နဲ့ break you တီးဆိုထားကြတဲ့ကဘာမီအတွက်ဆိုတဲ့တခြင်းလေးကိုသွားရှင်ပြီးအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါဦးနော်အတွက်ပါဆိုတော့ဒီအမှုပညာရှင်တွေလွန်ခဲ့တဲ့နှစ်20လောက်ကဒီသချင်းလေးကိုတည်ဆောက်ခဲ့ကြတာဖြစ်ပါတယ်။ခင်ဗျကဘာမြေဆိုတဲ့သချင်းကိုတော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်တယ်လို့မျှော်လင့်ပါတယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ကြီးရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒီသချင်းတောင်းလာတွေကိုတနင်္လာနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ပေးထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါပြီ။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။သောရဆင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။